ကချင်ပြည်နယ်ကဆစ်ပြေဒုက္ခသည်တွေစီကိုလူသားချင်းစာနာမှုအကူအညီတွေပေးဖို့တွားနေကြတဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာရှင်နန်းတွေဟာအခုဆိုရင်ကချင်ပြည်နယ်ဗမာမြို့မှာရောက်နေပြီလို့ပြောကြပါတယ်။အရင်တုန်းကလူငယ်ရေးအကြောင်းပြချက်နဲ့တောခွင့်မပေးဘဲတမျက်ထားတဲ့ကချင်ပြည်နယ်အတွင်းကကချင်လက်ကန်တပ်ဖွဲ့ဝင်တွေထိန်းချုပ်ရာနယ်မြေတွေစီကိုပထမဆုံးအကြိမ်ဖြစ်အစိုးရဘက်ကတောခွင့်ပြုလိုက်တာလည်းဖြစ်ပါတယ်။အပြည့်စုံကိုမဆုမုံကပြောပြပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ကချင်ပြည်နယ်တွေကလက်နက်ကိုင်ထိန်းချုပ်ရာနယ်မြေတွေကစစ်ပြေးဒုက္ခသည်စခန်းတွေစီကိုအစိုးရကနေပထမအဦးဆုံးအကြိမ်တွားရောက်ခွင့်ပြုလိုက်ပြီးတဲ့နောက်ပိုင်းကုလသမဂ္ဂဆိုင်ရာအကူအညီပေးရေးရင်နှန်းတွေဟာ KIA KIO ထိန်းချုပ်နယ်မြေရှိရာလိုင်စာမြို့အနီးဗမော်မြို့ကိုရောက်ရှိနေပြီဖြစ်ပါတယ်။ဒုက္ခသည်စခန်းတွေစီအထီးအကူအညီတွေတွားပြီးတော့ပေးနိုင်မှုအစိုးရနဲ့ကချင်လက်နက်ကိုင်အပါအဝင်လွှတ်တော်တွေကတိုင်းရင်းသားရေးရာကော်မတီနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေဘက်ကလည်းဝိုင်းဝန်းကူညီဆောင်ရွက်ပေးနေကြတယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ကချင်စီလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီကတော့ဒွဲဘူးကပြောပါတယ
်လိုင်စာကိုသွားဖို့လဲပမောမှာကားတွေစောင့်နေလမ်းတွေစောင့်နေဖက်ကန့်ကဘက်ကိုလဲသွားနေပြီလို့ပြောပါတယ်ပမောနဲ့လိုင်စာတော့တိတ်မဝေးဘူးရှင်ဒီလိုင်စာနာတံတားချိုးလိုက်တော့အဲ့တံတားမှာပဲဘယ်လိုလဲမသိဘူးလမ်းခီးကတော့သွားမယ်ဆိုရင်တော့တိတ်တော့မဝေးဘူးအဲသူတို့ဘယ်ဘက်လမ်းသွားမလဲတော့မသိဘူးတရုတ်ဘက်လမ်းလားဒီဘက်လမ်းလားအဲ့တော့ဟုတ်ပဲ KIA ဟိုဘက်ကလည်းပဲညှိနှိုင်းဖို့လိုတာပေါ့နော်သူတို့ဘက်ကလည်းမြန်မြန်လေးလာဖို့လိုတာပေါ့
ကုလရင်နှန်းတွေဟာ KIO ဌာနချုပ်လိုင်စာမျိုးအထီးအရောက်သွားကြမှာဖြစ်ပြီးတော့လုံခြုံရေးဆိုင်ရာသဘောတူညီချက်တွေကိုတော့ကချင်လက်နက်ကိုင်တပ်ဖွဲ့ KIA KIO အပါအဝင်မြန်မာစစ်တပ်နဲ့ပါညှိနှိုင်းဆောင်ရွက်နေတာဖြစ်တယ်လို့သမရပြောခွင့်ရဦးရဲထွက်ကပြောပါတယ်
ကျွန်တော်တို့ဘက်ကလည်းခွင့်ပြုထားပြီးကျွန်တော်နေမြေရဲ့ကြော်ပြီးတော့ဟိုဘက်က KIA KIO ထိန်းချုပ်တဲ့နေမြေတွေဝင်မဆိုသူတို့လည်းဟိုမှာပြန်ညှိနေတယ်ထင်ပါတယ်ခင်ဗျာသူတို့ဘက်ကိုဆက်သွားဖို့အတွက်ညှိနေတာရှိတယ်လို့ပဲကျွန်တော်အကြံပြုနားတယ်ပါခင်ဗျာတိတိကျကျနေရတော့ UN ကဖွဲ့စည်းမှသိနေတယ်ဗျာ
ဒါဟာကချင်လက်နက်ကိုင်တပ်ဖွဲ့နဲ့မြန်မာအစိုးရကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားပြီးတဲ့နောက်ပိုင်းနိုင်ငံတကာအကူအညီပေးရေးရင်နှန်းတွေကိုအစိုးရကနေကချင်လက်နက်ကိုင်အဖွဲ့တွေထိန်းချုပ်ရာနယ်မြေကိုပထမဦးဆုံးအကြိမ်တွားရောက်ခွင့်ပြုလိုက်တာလည်းဖြစ်ပါတယ်ကုလရင်နှန်းတွေဟာပြီးခဲ့တဲ့ရက်ပိုင်းကပဲဖားကန့်ဒေတာကစစ်ပြေးဒုက္ခသည်စခန်းတွေရှိရာကိုတွားရောက်ပြီးတော့ဒုက္ခသည်တွေလိုအပ်နေတဲ့အစားနဲ့ရိတ်ခါနဲ့ဆေးဝါးတွေကိုတလစာအကူအညီထောက်ပံ့နေပေးခဲ့ပြီးနောက်ထပ်လည်းတွားရောက်ကူညီပေးဖို့အစီအစဉ်ရှိတယ်လို့သိရပါတယ်။အခုဆိုရင်ကချင်လက်နက်ကိုင်တပ်ဖွဲ့နဲ့အစိုးရကြားနိုင်ငံရေးဆွေးနွေးပွဲတွေပြုလုပ်နိုင်မှုအစိုးရဘက်ကနေပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီအဖွဲ့နဲ့တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC နဲ့အကြိုညှိနှိုင်းမှုတွေလှုပ်ဆောင်နေချိန်မှာပဲကချင်ပြည်နယ်တွေကတိုက်ပွဲတွေဟာအနည်းငယ်ငြိမ်သက်သွားခဲ့ပါတယ်ဒီလိုမျိုးတိုက်ပွဲတွေရပ်တန့်သွားရတာဟာငြိမ်းချမ်းရေးအစပြုမှုပဲဖြစ်တယ်လို့လည်းသမရပြောခွင့်ရဦးရဲထွက်ကပြောပါတယ်
အကျဉ်းအားရမှုရှိတော့ဗျာတမန်ကြီးရတဲ့ဒါဒီဇပွဲဝိုင်းကိုလာဖို့ဆိုတော့အားလုံးပိတ်ခေါ်ထားတယ်။ငကိုကနေကတမန်ကြီးကမိမိကိုမိမိခုခံတာကလွဲလို့စတင်တိုက်ခိုက်တာဖိုးစစ်ထင်တာတွေမလို့အောင်လို့ညွှန်ကြားခဲ့ပါတယ်။ဒါပေမဲ့တစ်ဖက်မှာကျတော့လေတက်တီးကအရန်နီးနေတယ်။ဆိုကြမှုကျွန်တော်ခုအဖြစ်ကိုအဖြစ်နဲ့လို့တိုက်ပွဲတွေရက်လို့မရဘူးဖြစ်နေတာပေါ့။ဒါပေမဲ့ကျွန်တော်ရွှေလီဆွေးနွေးပွဲစားတဲ့ချိန်လေးစားပြီးတော့မှာ KA ဘက်ကလည်းကျွန်တော်ဘက်ကစောင့်သိသလိုသူတို့ဘက်ကလည်းစတင်မတက်ခဲ့ဘူးဆိုတော့စောင့်သိနေတဲ့ကြောင့်ဒါတွေကဟိုရက်သွားတာဖြစ်ပါတယ်ဗျာ။
အခုဆိုရင်တိုက်ပွဲတွေအတန်ငယ်အေးသွားပြီးစစ်ငြိမ်သွားတဲ့ကချင်ပြည်နယ်ကဒုက္ခသည်စခန်းတွေကစစ်ပြေးဒုက္ခသည်တွေအတွက်စိတ်ပိုင်းဆိုင်ရာပြန်လည်ထူထောင်ရေးအပါအဝင်မိမိတို့ရဲ့နေအိမ်တွေကိုစိတ်ချလုံခြုံစွာပြန်ပြီးတော့နေထိုင်ရေးနဲ့လိုအပ်တဲ့ကျန်းမာရေးစောင့်ရှောက်မှုတွေနဲ့အတူပညာရေးစီးပွားရေးတွေပြန်ပြီးတော့ထူထောင်နိုင်မှုအလုပ်ကိုင်ဖန်တီးပေးနိုင်မှုတွေကိုပါဆောင်ရွက်ပေးဖို့အရေးတကြီးလိုအပ်နေတယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်အတော်ဒွဲဘူးကပြောပါတယ်
။ခုနဆယ်မှာတော့တိုက်ပွဲတွေတော့အေးမကြတော့ပါဘူးလူတို့ကလည်းအခုတော့အိပ်ပျော်စားဝင်ပြီလို့ကျွန်တော်တို့ပြောပါတယ်အဲ့တော့ဒီအနေထားမှာတော့ဒီဒုက္ခတွေအတွက်အလေးထားပြီးဆောင်ရွက်ဖြစ်နေအခြေဒီပါဒုက္ခတွေကများတော့သူတို့အတွက်အရာရာတိုင်းအဲပြည့်စုံဖို့တော့မလွယ်ပါဘူးအခုဒုက္ခရောက်လာလဲကြာလာပြီလေအလူရှင်တွေရဲ့အလူနဲ့ပဲရက်တီနေရလဲကြာလာပြီဆိုတော့ဘလောက်လုပ်ပေးပေါ့နော်အကောင်းဆုံးကတော့ဒီစစ်တွေပြီးသွားပြီးမှမိမိကိုနေရောင်ပြန်အခြေဆိုင်နေထိုင်နိုင်ဖို့အဲ့ဒီမှာပြန်ပြီးတော့ကိုဟာကိုရက်တည်နိုင်ဖို့ကူညီနိုင်ဖို့အရေးကြီးပါဒီရုပ်ပိုင်းဆိုင်ရာရောစိတ်ပိုင်းဆိုင်ရာရောအများကြီးလိုအပ်ပါတယ်ဒါအပြင်ကျွန်မအစိုးရကိုလည်းတောင်းဆိုထားပါတယ်ဒီကက်မနီမှာကျွန်တော်တို့စိတ်ပိုင်းဆိုင်ရာပြုပြင်မှုတွေသင်တန်းတွေပြုတ်ပေးဖို့အတွက်လည်းကျွန်မတောင်းဆိုထားပါတယ်
စစ်ပြေးဒုက္ခသည်တွေအတွက်ရေသန့်အပါအဝင်စားနပ်ရိက္ခာတွေဟာအထူးလိုအပ်နေပြီးတော့ကျန်းမာရေးအခြေခံစောင့်ရှောက်မှုတွေဟာဒုက္ခသည်စခန်းတွေကဒုက္ခသည်တွေအပါအဝင်ဘေးကင်းရာနေရာတွေတောတွေအထိသွားပြီးတော့ပုံအောင်နေကြတဲ့စစ်ပြေးဒုက္ခသည်တွေအတွက်လည်းအရေးတကြီးလိုအပ်နေပါတယ်တရုတ်မြန်မာနယ်စပ်အပါအဝင်ကချင်ပြည်နယ်တွင်းကချင်လက်နက်ကိုင်ထိန်းချုပ်ရာနယ်မြေနဲ့အစိုးရထိန်းချုပ်ရာနယ်မြေတွေကဒုက္ခသည်စခန်းတွေမှာအိုးအိမ်ဆွန့်ခွာထွက်ပြေးနေရတဲ့စစ်ပြေးဒုက္ခသည်ဥယေဟာတသိန်းကျော်ရှိနေပြီဖြစ်ပါတယ်ရှင်